Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of View American တန်ကနေ2015ခုနှစ်ဇွန်လ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်တိုင်းပ
ါကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ရုရှားနိုင်ငံနဲ့စစ်အေးကာလာစီကိုပြန်သွားဖို့ဆန္ဒမရှိဘူးလို့အမေရိကန်ကာဝေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာဖန်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖွဲ့ဝင်ပြန်လွတ်ပေးရတဲ့မြန်မာဘက်ကတောင်းဆိုချက်ကိုလက်ရောရမယ်လို့နေကြာဆောင်တပ်ကပြောကြောင်းဘင်္ဂလားဒေ့ရှ်ကသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့အမေရိကန်သမ္မတအင်ဂျီတော်မှာဒီကနေ့ညကျင်းပဖို့ရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝါဖြေညစာစာပွဲသတင်းနဲ့အတူ
ပင်တိနိုင်ငံကသူကနိုင်ငံချိုင်းဝန်ကြီးဌာနကနေနှစ်တိုင်းနှစ်တိုင်းဟိုအနာဂတ်ခေါင်းဆောင်ပေါ့နော် future leader ဆိုတဲ့ခေါင်းစဉ်နဲ့နော်နိုင်ငံ
ချင်းမျိုးသားတိုးတက်ရေးပါတီတွဲဖက်တွင်ရင်မူမက်ချယ်ရီဇာဟောင်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်တနင်္ဂနွေနေ့ကဘုံပေါက်ကွဲမှုကြောင့်ဖာကန်ဒေသရဲ့နောက်ဆုံးအခြေအနေဘယ်လိုရှိရဲဆိုတာအပါအဝင်ဖိလစ်ပိုင်နိုင်ငံကအမေရိကန်နဲ့ဂျပန်နိုင်ငံတွေနဲ့ပူးတွဲစည်းလက်ချက်မှုတွေစတင်လိုက်တဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးစံမိုးတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားနိုင်ငံနဲ့စစ်အေးခေတ်ကာလစီကိုပြန်သွားဖို့အတွက်ဆန္ဒမရှိသလိုပဋိပက္ခအသစ်တွေထပ်မံဖြစ်ပွားဖို့အတွက်လည်းဆန္ဒမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ဒါပြင်ရုရှားနိုင်ငံကယူကရိန်းအပေါ်ကျူးကျော်ရန်လိုနေတဲ့ကိစ္စကိုတံပြန်ဖို့အတွက်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာလည်းထိရောက်မှုရှိတယ်လို့သူကပြောပါတယ်။ကာကွယ်ရေးဝန်ကြီးကာတာကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ညီလာခံတစ်ခုအတွင်းအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီမှာဂျာမန်ကာကွယ်ရေးဝန်ကြီးဥဆူလာဗွန်ဒယ်လင်းနဲ့လည်းတွေ့ဆုံနေတာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးနှစ်ဦးဟာနော်ဝေနဲ့နယ်သာလန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့အတွက်တနင်္လာနေ့နောက်ပိုင်းမှာမွန်စတာမြို့ကိုသွားကြမှာဖြစ်ပါတယ်။အနောက်အုပ်စုတွေအနေနဲ့ရုရှားကိုရန်သူအဖြစ်သဘောထားကြည့်မနေကြပေမဲ့လည်းလိုအပ်ရင်ခုခံကာကွယ်သွားမယ်လို့ဝန်ကြီးကာတာကပြောပါတယ်။ရုရှားနဲ့ပတ်သက်လို့အနောက်အုပ်စုဘက်ကစိုးရိမ်မှုကြီးတွေကနေယူကရိန်းဟာအစိတ်အပိုင်းတစ်ခုသာဖြစ်ပြီးအဲ့ဒါကြောင့်လဲပြတ်သားပြီးမြတ်တမှုရှိတဲ့ချင်းကန်နီးနဲ့မဟာဗျူဟာကြကြချင်းကန်နေတဲ့အကြောင်းဒီချင်းကန်မှုဟာရုရှားအနေနဲ့ဘယ်သူ့ကိုမှအတင်းအကျနောက်ကျောင်းပြန်လဲခိုင်းလို့မရနိုင်တဲ့ချင်းကန်မှုမျိုးဖြစ်ကြောင်းတစ်ချိန်တည်းမှာပဲရုရှားအနေနဲ့အနာဂတ်စီကိုဥတီလာနိုင်အောင်အားပေးသွားမှာဖြစ်ကြောင်းဝန်ကြီးကာတာကပြောပါတယ
်ရုရှားအနေနဲ့အင်းဂျင်ယူကရိန်းနိုင်ငံနဲ့ဖြစ်ပွားနေတဲ့အရေးကိစ္စမှာပတ်ဝန်းပတ်သက်နေတဲ့လုပ်ရက်အပေါ်တုံ့ပြန်တဲ့အနေနဲ့စီးပွားရေးအရဒဏ်ခတ်အရေးယူပိတ်ဆို့မှုတက်တန်း6လထပ်တိုးဖို့အတွက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာတင်းနယ်လာနေမှာတည်ဝင်အတည်ပြုခဲ့ကြပါတယ်။ Luxembourg မြို့မှာပြုလုပ်တဲ့အဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီလိုအရေးယူမှုပြုလုပ်ဖို့ EU တန်တမန်တွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းကအတည်ပြုထားကြပြီလည်းဖြစ်ပါတယ်။ဒီတန်ခတ်ပိတ်ဆို့မှုကရုရှားရဲ့စွမ်းအင်ကာကွယ်ရေးနဲ့ဗန်နာယီကန္နာတွေကိုဥတီပြီးတော့အရေးယူဆောင်ရွက်တာဖြစ်ပြီးယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကဝင်ရောက်ကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်လေးလလောက်ကြာမှာ2014ခုနှစ်ဇူလိုင်လကတည်းကစတင်ပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်အခုဆုံးဖြတ်ချက်အရဒဏ်ခတ်အရေးယူပိတ်ဆို့မှုဟာ2016ခုနှစ်ဇန်နဝါရီလ31ရက်နေ့ထိတည်တန်းတိုးတက်ရောက်မှုရှိစေမှာဖြစ်ပါတယ်ရုရှားအစိုးရအနေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုပေါ်အခြေမြင့်မရှိတဲ့လုပ်ရက်ဖြစ်သဘောထားတဲ့အကြောင်းရုရှားဘက်ကလည်းတုံ့ပြန်ဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့အစိုးရရဲ့ပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောဆိုပါရတယ်။အဲ့ဒီလိုပြောလိုက်တာဟာဥရောပကနေတင်သွင်းတဲ့အစားအသောက်တွေကိုပိတ်ပင်တာဖြစ်လိမ့်မယ်လို့အခဲခတ်တွေကယူဆကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်လွတ်တော်အစအဦးတွင်လွတ်တော်အမတ်တွေဆွေးနွေးပွဲလုပ်နေတဲ့အချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွဲပစ္စည်းတွေတနတ်တွေနဲ့လွတ်တော်ကိုပြစ်မှတ်ထားပြီးမနေ့ကတိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံနေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်ခဲ့ကြတာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်ကာဘူးလွတ်တော်အစအဦးကနေမီဂိုတွေထွက်လာပြီးလွတ်တော်အမတ်တွေလည်းအစအဦးတွေကနေထိလန့်ကြထွက်ပြေးခဲ့ကြရပါတယ်။ Taliban Tanatama Kuna Uha, Turukuma, Pokwe, PC, Papiro, Taka Kajara Pipi, Turu Along, Lunjoita Porega, Ate Yami Gerelo, Afghan Pirei, Wunji Tana, Pyongyaga, Pyobare, Pikamuha, Nana Ilau Jamming Erelo Sobare, Loto Matirega, Tiama Dayam Yagabime, Taka Muja, Mutami Nga on a Kling at Tong Abawin, Lubang Tongze, Lau Dayaga Japi, the Chu Dayari Ha, Pientanelo Sobare, Lodogo, Takaitaha, Democracy Net, Diauri Sumoyego, Pyong Pyong Tende, Malemasa Pua, Yau Delo, Kabu Muma Shire, American Tayung, Alejina, Topian B, Pimitan and Kangwalai Bare, Ditaka Mugo, Pientan, Shocha Jong, Pyoja, Pita Namaro, Taliban Nihad, Taliban Nebekala, Ditaka Muha, Thru Ye, Tigan Taka Mulu, Jinaja Topian Gabare.
American Nangaha, Lumu, Queja Yi Wadago, Pabia, or Mane Nin and Debu, Subito, Tamara, Obama, Yosu Gabare, Lucian or Mark Macroa, Season Desette, Podcasts. Maybe, Ganatkuma, Mr. Obama, Maruma Shinide, Lumu Dayan, Quejai, Warasura, Sure Yoga, Matel Tibulu, Yosu Dovare, Dabi, a Kupian in a Gisaha, Dizagaloni, Miatona, Yane, Mayamusu, the Gisam Hovulu, to got Yoga Bido, Luri, David, Bubon, English Salon Pite, and Nesare, Lumerius, Ning Chorus Galongo, don't know Dovare, Lumu Dayan, Quejai, Wara, she did la. Tain Twan Nibu Malubau, Botin Kweja Nirale, Mahobau, Lupo Ziha, Lungere, Nin Nea Tonyaga, Pipia Kerarigu, Nyarvinin, Pipilu, Piamadwabu, Sovidole, Mr. Obama, Pioso Gebare, Lumu Dion, Patate, Trikoha, Tumuigrega, Pionda Bibi Pipime, Johnson Ye, Ye O Machine, Dire, Lule Piola Bare, Tanapa Samu, Tinja, Tainten Ye Udine, Patabido, Ludoga, Udi Jantaku, Mapuzu Gere, Sapian Nire, Lule Piovare. Sandy Hook, Jongma, Kali, Yau, Nase, Tanane, Pika, Kangria, Bino, Ludoga, Zuntia, Bamam, Locate, Dre, Dodoli, Yunsha, Mide, Lule, the Mara, Ubamara, Piosu, Lebare.
ယူအေမီကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမလဲ၆နာရီကနေ၇နာရီအထိလိုင်းဒိုမီတာ၃၂ကီလိုဟတ်စ်၉၃၄ကလိုင်းဒိုမီတာ၄၀ကီလိုဟတ်စ်၆၄၃၃ညလိုင်းဒိုမီတာ၄၀ရှစ်ကီလိုဟတ်စ်၆၈ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ၁၉၀ကီလိုဟတ်စ်၁၅ခွန်၅ရုကနေထုံနေပေးနေပါတယ်ရှင်
American Tanga, the Renego Selecina Pinira Bakna. The Manningama Pansi Cantare, Bangladesh, Jazzan, Tapo Wingo, Pianle, Lepian Pietre, Nemabeka Tansu Jeku, Layoya Melu, Nema Nez Jazzan, Taka, Piojan, Bangladesh Nanga, the Remedia, Majita, Popia Tabare, Ari Tansu Jacaro, Capli Pin Levian Twin, Nema Jitaka, Ketin Light Day, Lumon Kukukaya to Lissipi Toka, the Naya, Naza, Nayago, Bangladesh Nanga, Pianle, Lakanya, Messore, a Chepchepare. Eri Luri ha Bangladesh Nangandari Pite Lubyama Suyaga Pyoni Bimele, Tru Bedubawa Pite Sura, Ayin Sisi Mimian Jemeshibe, Pian Lekambu to Bangladesh Suyaga Sanamashi Wulu Pyobale, Sisi Mimian Pira Down, Bigger the Nepa Donga Pian Lekan like the Osurema, Mima Nangan Beka, Rohingya Muslini Palarago Tuyare Lu Subare, Bangladesh Nangan Coxes Bazaar Dita, Taknef Mio Niga Mietema, Namia Tema, Nimane, Bangladesh, Nejazan, Tapuereja, Zola Sakonia Niga, Pikamu, Pipaga Bidanama, Bangladesh, Nejazan, Tapuwe, Nayak Abdul Razako, Nimabeka, Pansi Tintin Lightalu, Bangladesh, Suyaga Piobare, the Cha Bangladesh, Nejazan, Tapuwe, the Ule, Tiga Dayatu Arelu Sobare, Razane, Shipyon Nitan to Doka de Yeha, Tijazi, Pichang, Adi Doka de Bangladesh, Nanganda, Homo Sura, Sisibu Dre, a chain you looks on Yama Pichang, Takna Mune, Nejazan Tapu, a Jige, Dudiabu Muji, Abuja, El Jahika, Piora, Kokabi, Drinima, Popia, Tabare, Nimabaga Arilu, Dansura, Sura, Manganjang, Bangladesh, Nejazan Taka, Tenila Nima, a debut Pioja Garelu, Drinima, Popia, Bare, Nananga Neza, Poman, Dressum, Wedwin, Pansi Cantare, Nejazan Tapuwe, Pian Lepian Bi Kisago, but Ted Twinny Nangarello, Pine Pire Wunji, Asa du Zaman Kan Kamalga, Trinodigo, Piojagarello, Le Sobare, Razaya Chini, Tezego Matia, Debi May, Bangladesh, Nejazan, Tapoye, Facebook, Samyana Maro, Nyana Maturi, Suntine B, Tletic Kakantare, Tuyabongo, Tintarello Sobare, Rikisane Padello, Tuya Midazugale, Soyanidlu, Tuya Zenigale, Tenila Nima, Betatiamio, Yinduigo, Mupua Pigarello Sobare. Nejazan Tapua win, Pankantare, Kisanapatebi, Bangladesh, Asuya Apo, Daikan, ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ကလွတ်တော်အတွင်းဖိအားပေးပြောဆိုမှုတွေရှိနေတာမှာဖမ်းဆီးမှုဖြစ်ပွားပြီး6ရက်ကြာတဲ့အထိသူတို့နေကြားဆောင်တပ်ဖွဲ့ဝင်ပြန်လွတ်လာအောင်ဆွမ်းဆောင်နိုင်စွမ်းမရှိတဲ့အတွက်နိုင်ငံရေးဝန်ကြီးအနေနဲ့ရာထူးကနှုတ်ထွက်ပေးဖို့အထိပါတောင်းဆိုလာနေကြပြီဖြစ်ပါတယ်ခင်ဖြစ်ပွားပြီးနောက်တနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသားအမကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကဆင့်ခေါ်ပြီးတော့နေကြားဆောင်တပ်ဖွဲ့ဝင်ကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပြီဖြစ်ပါတယ
် EU ဥရောပသမဂ္ဂကောင်စီက2013ခုနှစ်ဇူလိုင်လ22ရက်နေ့ကပြည်ပစိုးစုံနဲ့အပြည့်အစုံချမှတ်ခဲ့တဲ့လုပ်ငန်းစဉ်အတိုင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးစီးပွားရေးအတွင်ကူးပြောင်းမှုတွေအပေါ်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းတန်လိထံချမှတ်ထားမှုကိုဆက်လက်ဆွေးနွေးသွားမယ်လို့ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သုံးသက်ချက်တနင်္လာနေ့ကနေပြီးတော့သတင်းကြေညာချက်ထုတ်ပြန်ရမှာအဲ့ဒီလိုရေးသားထားခဲ့တာပါ2015ခုနှစ်မှာပြုလုပ်မဲ့မြန်မာနိုင်ငံကရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာအရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်မှာဖြစ်တယ်လို့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုကနောက်ပြန်လှည့်မှာမဟုတ်ဘူးဆိုတာကိုတည်တည်ထူနိုင်မဲ့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာအရေးပါတဲ့ပါဝင်သူတွေဖြစ်ကြတဲ့သမရတွတ်တော်တပါပတိကာဝေးဦးစီးချုပ်အတိုက်ခံပါတီခေါင်းဆောင်နိုင်ငံရေးပါတီတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးမှုစကားဝိုင်းကျင်းပတာကိုလည်းဥရောပသမဂ္ဂကောင်စီကကြိုဆိုပါတယ်လို့ရေးသားထားပါတယ်တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေလို့အပြစ်ခတ်ရစရေးအတွက်ညှိနှိုင်းဆောင်ရွက်နေတာကိုဥရောပသမဂ္ဂကော်မရှင်အနေနဲ့မျက်ခြေမပြတ်လိလာစောင့်ကြည့်နေပြီးတော့သဘောတူလက်မှတ်ရေးထိုးနိုင်မှုအတွက်ဆက်လက်ပြီးတော့အားပေးတိုက်တွန်းနေတဲ့အကြောင်းမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့မျှော်လင့်ချက်တိုင်းငင်းကြံရေးနဲ့တမျိုးသားလုံးပြန်လည်ရင်ကြားစေရေးခေါင်းဆောင်တွေအနေနဲ့အတူတကွလက်တွဲလှုပ်ဆောင်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးစံမွေတို့ကကြေညာပြီးတော့ဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့သတင်းမြင့်မြတ်ချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့သမရအင်ဗီရောဘက်ကသတင်းနဲ့စကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကအင်ဗီရောမှာကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်နဲ့အချိန်ထဲမှာပဲအစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားရဝါဖြင့်ညစာစားပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကလူခွင့်လို့ရှားသူမတ်ဝေဝေနုကိုအမေရိကန်သမရကဂုဏ်ပြုဖိတ်ကြားထားပါတယ်မြန်မာနိုင်ငံတွင်းကလူခွင့်အခြေအနေတွေ2015ရွေးကောက်ပွဲအနေထားနဲ့အာရှဒေသတွင်းနိုင်ငံတကာကအာရုံစိုက်နေရတဲ့လေစီးပြေဒုက္ခတွေအရေးကိုအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ဖိတ်ကြားခံရတဲ့မတ်ဝေဝေနုကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဂျွန်လ22ရက်နေ့အမေရိကန်စံတော်ချိန်တနင်္လာနေ့ညပိုင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်သမ္မတရဲ့အင်ဗျူရောမှာကျင်းပမဲ့ဝါဖြေညစာစားပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတရဲ့အင်ဗျူရောကမြန်မာနိုင်ငံကလူခွေးနဲ့အမျိုးသမီးရေလှုပ်ရှားသူမတ်ဝေဝေနုကိုဖိတ်ကြားခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်သတင်းလာမှာအထွတ်မြတ်ထားကျင်းပတဲ့ဒီဝါဖြေညစာစားပွဲကိုမြန်မာနိုင်ငံတွင်းမှာဘာသာရေးဖိနှိပ်မှုလူမျိုးရေးခွဲခြားဆက်ဆံမှုမထားဘဲနဲ့အုပ်ချုပ်သူအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကအခုလိုမျိုးအမေရိကန်အစိုးရလိုမျိုးမတူကွဲပြားတဲ့ဘာသာတရားတွေအပေါ်လေးစားမှုနဲ့ကျင်းပဆောင်ရွက်ပေးမယ်ဆိုရင်အမုန်းတရားနဲ့စိတ်ဝင်းကွဲပြားမှုတွေရှိတော့မှာမဟုတ်ဘူးလို့မဝေနုကပြောဆိုလိုက်ပါတယ်
if that dinner ဘောနော်ဝါပြေညစာစားပွဲဟာကျမတို့အတွက်ပိုပြီးအတိတ်ပဲရှိပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာကျမတို့ကဒီလိုမျိုးမတူကွဲပြားမှုတခြားဘာသာတရားတွေကိုကျမတို့လေးစားမှုဂုဏ်ပေးမှုတွေကိုကျမတို့မတွေ့ရပါဘူး။မတွေ့ရဘဲနဲ့သူများနိုင်ငံမှာလာပြီးတော့သူများနိုင်ငံကနေပြီးတော့ဒီလိုမျိုးဟိုဖိတ်ပြီးတော့ကျမတို့လေးစားဂုဏ်ပြုပေးရဆိုတဲ့ဟာအရန်ကိုအင်မတန်ဝမ်းမြောက်ဝမ်းသာစရာဖြစ်ပါတယ်။ဆိုတော့ဒါမျိုးအလေးထားတွေကိုကျမတို့ပြည်တွင်းထဲမှာလည်းကျမတို့မြန်မာနိုင်ငံအစိုးရကလည်းလှုပ်ပေးတာမျိုးကိုကျမတို့မြင်ချင်ပါတယ်။အဲ့ဒါမှကျမတို့ပြည်တွင်းထဲမှာရှိနေတဲ့စိတ်ဝမ်းကွဲမှုတွေခုနခွဲခြားဆက်ဆံမှုတွေပြည်သူတွေချင်းချင်းကြားထဲမှာမယုံကြည်မှုတွေပပျောက်သွားမှာဖြစ်ပါတယ်အစိုးရတွေကို၌ကိုကဒီလိုမျိုးဥဆောင်ဥရွက်ပြုတ်ပြီးတော့ဘာသာတရားတွေကိုလေးစားပေးရဂုံပြုတ်ပေးရဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့မယုံကြည်မှုတွေเนาะတောကတွေပျောက်သွားမယ်လို့ထင်ပါတယ်ရှင
်အမေရိကန်သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ချီးမြှင့်မှာဖြစ်တဲ့ဒီဝါဖြေညစာစားပွဲအတွင်းမှာမြန်မာနိုင်ငံအတွင်းမှာလူခွေချိုးပေါက်ခံနေရတဲ့အခြေအနေတွေကိုအဓိကထားဆွေးနွေးတင်ပြသွားမှာဖြစ်တယ်လို့မတ်ဝေဝေနုကပြောပါတယ
်အမေရိကန်အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအပေးတာကိုကျွန်တော်တို့ထောက်ခံတယ်ပေါ့နော်ဒါပေမဲ့အဲ့ဒီမိုကရေစီအပြောင်းလဲဟာလေစစ်မှန်တဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်ပေါ့နော်ယူသားတဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်လူတွေရဲ့အခွင့်အရေးတွေကိုအမခန့်ချက်ပေးနိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခါကျတော့ပေါ့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်လူနည်းစုတစုကိုပဲဖြစ်ဖြစ်တချို့သောလူတွေကိုပဲဖြစ်ဖြစ်ဖဲတင်ပြီးတော့ဒါမှမဟုတ်ရင်နှိပ်ကွပ်ပြီးတော့မှရတဲ့ဒီမိုကရေစီမျိုးမဖြစ်သင့်ဘူးဆိုတဲ့ဟာမျိုးပေါ့အဓိကစစ်မှန်တဲ့ဒီမိုကရေစီ ရဖို့အတွက်ကိုကျွန်တော်တို့အားပေးသွားပါလို့ကျွန်တော်ပြောချင်တယ်နောက်ခါကျတော့လောလောဆယ်ဖြစ်ပေါ်နေတဲ့တကယ့်ကိုအခြေခံကြတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုအရင်ဆုံးဖြေရှင်းပေးဖို့တို့မြန်မာစိုးရောက်ကိုတိုက်တွန်းသွားဖို့လည်းကျွန်တော်ပြောချင်တယ်အထူးသဖြင့်ဒီစခိုင်းဒီသားမှာရှိတဲ့ပြိပခါတွေနောက်ပြီးတော့ဒီကချင်စစ်ပွဲတွေနဲ့ပြိပခါတွေကိုအဓိကအမြန်ဆုံးဖြေရှင်းဖို့မြန်မာစိုးရောက်တိုက်တွန်းဖို့ကျွန်တော်ပြောချင်တယ်အဲနောက်ခါဒီတရားမျှတမှုနဲ့ဆိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံရေးမှာအရေးကြီးပြောင်းလဲဖြစ်တဲ့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲပေးခွင့်မရှိဘဲနိုင်ငံသားအခွင့်အရေးဆုံးရှုံးတာတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ကြွေးချယ်ပိုင်ခွင့်ဆုံးရှုံးနေတဲ့အနေအထားတွေကိုလည်းရှင်းပြသွားမယ်လို့မဝဝေနူးကပြောပါရတယ်အာရှဒေသတွင်ပင်လယ်ပြင်တွေမှာဒုက္ခရောက်နေကြရတဲ့အကူအညီမဲ့လေစည်းပြေဒုက္ခတွေရဲ့အရေးဘာကြောင့်သူတို့ဟာနေရရင်းကိုစွန့်ခွာထွက်ပြေးကြရပါသလဲဆိုတဲ့အကြောင်းရင်းကိုအဓိကထားဦးစားပေးစုံစမ်းပေးဖို့တိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါရယ်လူခွင့်ရေးချိုးဖောက်မှုတွေရှိနေစေမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့ဦးသိန်းစိန်ခေါင်းဆောင်တဲ့အရတားအစိုးရအပေါ်အမေရိကန်အစိုးရဘက်ကဖြေလျော့မှုတွေနဲ့ဆက်ဆံနေတဲ့မူဝါဒသဘောထားတွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပေးဖို့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့မဝဝေနူးကဆိုပါရယ် Justice for Women အဖွဲ့ကိုဦးဆောင်သူမဝဝေနူးဟာအမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုရှ်ကဘုရှ်စင်တာကနေစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုလီဘာတီအန်လီဒါရှစ်တင်နန်းရဲ့တင်နန်းစင်ဂုံပြုလက်မှတ်လက်ခံရယူဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပါပါတယ်ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုမပြောခင်မှာနိုင်ငံရေးသတင်းတပုတ်ကိုဆက်ရအောင်ပါ။ပြင်သစ်သမ္မတဖရန်ဆွာအော်လန်ရဲ့အာရှပစိဖိတ်ဒေသဆိုင်ရာကြံပေးပုဂ္ဂိုလ်ပါဝင်နိုင်ငံရေးဌာနကတာဝန်ရှိသူတွေနဲ့နိုင်ငံခြားရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာတွေကိုဆွေးနွေးခွင့်ရခဲ့တယ်လို့ချင်းတိုးတက်ရေးပါတီရဲ့တွဲဘက်တွေ့ရင်မူ3မတ်ချယ်ရီဇာဟောင်းကပြောပါတယ်ပြည်ထောင်နိုင်ငံခြားရေးဌာနရဲ့အနာဂတ်ခေါင်းဆောင်အစည်းအဝေးနဲ့ဂျွန်လ15ရက်နေ့ကနေ20ရက်နေ့ထိပြည်ထောင်နိုင်ငံကိုတွားရောက်ခဲ့တဲ့လေးလာရေးခီးစဉ်အပြီးမှာသူကအဲ့လိုပြောကြားလိုက်တာပါမတ်ချယ်ရီဇာဟောင်းရဲ့ပြင်သစ်ခီးစဉ်အကြောင်းကိုဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ပင်တင်နိုင်ငံကသူကနိုင်ငံချိုင်းဝင်ကြီးဌာနကနေနှစ်တိုင်းဟိုအနာဂတ်ခေါင်းဆောင်ပေါ့နော် future leader ဆိုတဲ့ခေါင်းစဉ်နဲ့တော့နိုင်ငံတိကျလို့တဦးချင်းစီကိုဖိတ်လို့ရှိတယ်မြန်မာနိုင်ငံကနေတော့ကျွန်မက၄ယောက်မြောက်ပေါ့နော်သူတို့ကဖိတ်ရချင်းချောင်းရင်းကတော့ဒီပင်တင်နိုင်ငံရဲ့သူတို့ရဲ့အစိုးရစနစ်တွေစစ်ပွားရေးစနစ်တွေသူတို့ဖိတ်တဲ့လူတွေထဲမှာတချို့လူတွေကကြတော့စစ်ပွားရေးလောကထဲလူလည်းဖြစ်ဖြစ်မယ်ပြီးလို့ရှိရင်နိုင်ငံရေးလောကထဲလူဖြစ်ဖြစ်မယ်ဒါမှမဟုတ်ရင် academic ပေါ့နော်ဒီတက်တပညာရှင်တွေလည်းဖြစ်ဖြစ်မယ်ပြီးဒီအနုပညာသမားတွေလည်းဖြစ်ဖြစ်မယ်အဲ့လိုနိုင်ငံတကာနိုင်ငံမှာလွတ်မှုလာနိုင်တယ်လို့အရေးပါလာမယ်လို့သူတို့ယုံကြည်ထားတဲ့ပုံကိုယ်တွေကိုသူတို့ဆီမှာတပတ် study လုပ်ဖို့အတွက်ပေါ့နော်ဖိတ်လို့ရှိတယ
်ဆိုတော့သူတို့ကဘလိုမျိုးတင်တန်းနေပေးတယ်ခင်ဗျာဥပမာဒီမှာဆိုလို့ရှိရင်မကြသေးခင်ကကျွန်တော်တို့ဖြစ်သွားတာဝိုင်းစီလီဆိုတဲ့ program နဲ့ဒီချစ်တောင်အာရှနိုင်ငံတွေကလူငယ်ကောင်းဆောင်တွေကိုသမ္မတဥပမာရွေးထုတ်ပြီးတော့ဒီမြန်မာနိုင်ငံလည်းလူငယ်10ယောက်ပါတယ်ပေါ့နော်သူတို့ကဏ္ဍအသီးသီးနဲ့သူတို့ခေါ်ပြီးတော့ဒီမှာရှိတဲ့အစိုးရလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေသူတို့သက်ဆိုင်ရာဘာသာရပ်အလိုက်သူတို့လေ့လာခွင့်ရကြတယ်အခုမတ်ချယ်ရီသွားတဲ့ပြင်သစ်နိုင်ငံကအစီအစဉ်ကတော့အဲ့လိုမျိုးအလားတူတူသလားဘလို့ဟာတွေများလေ့လာခွင့်ရပါသလဲ
ဟုတ်ကဲ့အဲ့မှာသူတို့ကဒီ program ကိုစပြီးတော့ကျမကိုလာဖိတ်တဲ့ချိန်မှာပထမဆုံးသူတို့မိတာကဘယ်သူတွေနဲ့တွေ့ချင်းလဲကျမစိတ်ဝင်စားတဲ့လူတွေကဘယ်သူလဲဆိုပြီးတော့အရင်ဆုံးမိတယ်ပေါ့နော်ဆိုတော့ကျမကပထမကကြတော့ဒီအစိုးရကိုအကြံပေးနေတဲ့အဖွဲ့အစည်းတွေ institution တွေပုဂ္ဂိုလ်တွေဌာနတွေအဲ့ဒါတွေကိုတွေ့ချင်းတယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေကိုတွေ့ချင်းတယ်ပြီးလို့ရှိရင်ဒီအမျိုးသမီးကျမတန်းတူရဲ့အတွက်လှုပ်ဆောင်နေတဲ့လူတွေပြီးလို့ရှိရင်အကြမ်းဖက်မှုခံနေရတဲ့လူတွေဒါမှမဟုတ်အဲ့လိုပြဿနာဖြစ်နေတဲ့အမျိုးသမီးလူအုပ်စုတွေကိုဝန်ဆောင်မှုတွေပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေနဲ့တွေ့ချင်တယ်ဆိုပြီးတော့ကျမအဲ့အဖွဲ့၃ဖွဲ့ပေါ့နော်အမျိုးသား၃မျိုးပေါ့သူတို့နဲ့တွေ့ချင်တယ်ဆိုပြီးတော့ကျမပြောတော့သူတို့တွေကအစီအစဉ်ပေးရဲဆိုတော့ဟိုကျမဒီ15ရက်နေ့ကနေတောက်လျှောက်ဒီ20ရက်နေ့ထိပေါ့နော်အစီအဝေးကတောက်လျှောက်ဟိုတနင်္လာနေ့တနင်္လာတွားနေရတယ်ပေါ့နော်
တွေ့တဲ့အထဲမှာရောဘသူတွေပါပါတယ်လဲခင်ဗ
ျတွေ့တဲ့အထဲမှာဆိုလို့ရှိရင်အဲနိုင်ငံချင်းဝန်ကြီးဌာနကဌာနတည်တဲ့လူတွေလည်းပါတယ်နိုင်ငံတကာဟိုတူတဖွံ့ဖြိုးရေး International Development အဖွဲ့ထဲကလူတွေလည်းပါတယ်ဒီဌာနအတည်မှာမြို့သားနဲ့မြို့သမီးတန်းတူညီမျှမှုတို့ Gender Equality တန်းတူညီမျှမှုတို့လှုပ်ဆောင်နေတဲ့တွင်မှုတွေလည်းတွေ့တယ်ပြီးတော့သူတို့ခေါ်နေတဲ့ Junior Women's Minister ပေါ့နော်အဲ့ဌာန အမျိုးသမီးနဲ့ပတ်သက်တဲ့ဝင်ကြီးဌာနကလူတွေနဲ့လက်တွေ့တယ်။နောက်တရားဝအရေးပါတဲ့အထက်မှာတွေ့တာကပြင်သစ်နိုင်ငံရဲ့လက်ရှိသမ္မတဗိုက်ဇာပေါ့နော်။အာရှတဲ့ရဲ့
Pacific ဒီမှာမချရီပြင်သစ်နိုင်ငံမှာသွားခင်အခုလိုမျိုးဒီအဖွဲ့၃ဘက်ပေါ့နော်အဓိကဧရိယာ၃ခုနေရာ၃ခုကတာဝန်ရှိတဲ့သူတွေအဲ့မှာထားတဲ့ဝင်လှုပ်ဆောင်နေတဲ့သူတွေတွေ့ကျင်နေဆိုတော့ကိုယ်မှလည်းရွေချက်ရှိမှာပေါ့တပေါ့ဒီလူတွေနဲ့ဘာကြောင့်တွေ့ကျင်နေဆိုတာဆိုတဲ့ခါကျတော့သူတို့နဲ့တွေ့ပြီးတဲ့ခါကျတော့ကိုဘောင်းကြီးမှာရှိတော့ကမျှော်မှန်းထားတာနဲ့သူတို့နဲ့တကယ်တကယ်နှစ် ခဲ့သလားဟိုဟာပေါ့ကျင်းတ်ခဲ့လားတွေ့ရတာ
ဟုတ်ကဲ့အမတမ်းမှကျင်းတ်ပါတယ်
ချင်းတုတ်တက်ရေးပါတီရဲ့တွဲဘက်တွင်မူမတ်ချယ်ရီဇာဟောင်းကိုကိုဇော်ဝင်းလိုက်ဆက်သွယ်မြင်မြန်ခဲ့တာပါအခုတခါတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်ကချင်ပြည်နယ်ဖားကန်ဒေသတွင်တိုက်ပွဲတွေပြန်လည်စတင်ခဲ့တာတပတ်ရှိလာနေပြီးတော့တနင်္ဂနွေနေ့ညပိုင်းကဖားကန်မြို့မှာဘုံတလုံးပောက်ကွဲခဲ့သလိုဒေသခံတချို့လည်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရပါတယ်ဖားကန်ဒေသရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဖားကန်ဒေသအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းနှစ်ဖက်အကြားမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူးတိုက်ပွဲအခြေအနေဟာငြိမ်သက်နေပေမဲ့မင်းညအစောပိုင်းကတော့ဖားကန်မြို့မှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဖားကန်မြို့ကတူဦးကပြောပါတယ
်မင်းညရှင်းနိုင်ကြိုကြောက်လောက်မှာတော့ဘုံတလုံးကွဲသေးတယ်ဒီဆက်မှာဖားကန်မြို့ဆက်မှာ
ပြီးခဲ့တဲ့အပတ်ဗုဒ္ဓဦးနေ့ကလည်းဖားကန်ရဲ့လုံခင်မှာဘုံလေးလုံးလောက်ဇက်တိုက်ပောက်ကွဲခဲ့တယ်လို့မြစ်ကြီးနားဖားကန်လမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာတိုက်ပွဲ၃ကြိမ်ဖြစ်ခဲ့ပါတယ်လောလောဆယ်ဖားကန်ဒေသအတွင်းတိုက်ပွဲတွေကြောင့်ဒေသခံပြည်သူတချို့တိမ်းရှောင်နေကြရတယ်လို့ဖားကန်မြို့ကန်ကဆက်ပြောပါတယ
်နမ်ချန်ပေါ့အဲ့ဒီခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့ဖက်ကဟိုရွာသားတွေကတော့ဟိုးနမ်ရားဖက်ပေါ့ဒီကားလမ်းဖက်ပေါ့အဲ့ဒီမြစ်ကြီးနားလမ်းကြားရွာကျွန်တော်တို့ဒီရွာဖက်ကိုတချို့ရဲ့အဖက်ကိုဆစ်ဆောင်တဲ့လူတွေရောက်နေကြတယ်။အယောက်50ကျော်လောက်လို့ပြောတယ်။သူကတော့အဝတ်တစ်ထည်ကိုယ်တစ်ခုနဲ့ဒီဖက်ကိုဆင်းလာတော့တင်းတော်မှာပဲစောင့်ရှောက်ထားတာ
။ဒီအပိုင်းတွေအတွင်းမှာတော့ဖားကတ်မြစ်ကြီးနားလမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာ KIA တပ်ဖွဲ့တွေကဖျက်ဆီးထားတဲ့ရင်တွေစီကနေအခွန်ကောက်ခံတာတွေရှိနေတယ်လို့လည်းဖားကတ်လမ်းကရင်ပေါင်းတဦးကပြောပါတယ
်။ငန်းလေးဒီဘက်ကနေဒီမှာအဲ့လိုဒီချာမှာကြံရဆက်ကြတာရှိတယ်။နောက်ပြီးတော့ကားမိုင်းနဲ့မူကောင်းကြမှာတောက်ဆောင်လူလူပဲသူတို့ပဲကားတိနဲ့သိန်းတောင်းလိုက်၅တောင်းတောင်းလိုက်ဟိုလည်းကားဆရာတယောက်တော့ပပိတ်ရပြီ။သူကတားလာမှာကြားလိုက်လို့ကားဆရာမောင်းတော့အဲ့ဒါ၅တောင်းလဲပေးရတယ်နင်းရင်လည်းရိုက်ခိုင်းတယ်။တုံရပါပဲ။ဒီမှာတော့ဤစင်ဒီပုံစံတော့လာအရင်ကတော့ဟိုလက်မှတ်လေးပေးတယ်အခုကတော့မပေးတော့ဘာမှမပေးဘူး။ငွေထည့်သွားငွေထည့်သွားအဲ့လိုမျိုးပဲ။အများကြီးပဲဒီကကားမိုင်းအများကြီးထည့်ရတာအကုန်လုံးလူလူပဲ။အဲအဲ့တခွန်ဆက်ကြည့်ရနေမှာအခုချိန်ကြီးက
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့တိုက်ပွဲဖြစ်ပွားချိန်မှာစစ်သုံးစီဖြစ်ကောက်ခံတာရှိကြောင်းပြောပါတယ
်။အကုန်ကောက်တဲ့အပိုင်းကျတော့တချို့ဟာဟိုအုတ်ချုပ်ရေးနိုင်တဲ့ကောက်တဲ့ဟာရှိတယ်။တချို့ကျတော့အခုအဲ့လိုဖက်ကန်ဒေတာမှာတစ်ဖြစ်နေတဲ့အချိန်ကျတော့သူတို့ရဲ့ဒီရှေ့တန်းအဖွဲ့ကောင်းဆောင်တဲ့အနေနဲ့ပေါ့က Operation Budget Control မျိုးပေါ့။အဲ့ဒါတောက်ခံတဲ့ဟာလေရှိတတ်ပါလေဒါကြည့်ပါလေ
အစိုးရတက်တဲ့ KIA အကြားမှာ AB လအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်ဖက်ပြည်ပခညှိနှိုင်းရေးအဖွဲ့တွေတွဲဆုံဆွေးနွေးပြီးပူးတွဲစုံစမ်းစစ်ဆေးဖို့သဘောတူခဲ့ကြပေမဲ့လက်တွေ့အကောင်အထည်မဖော်နိုင်ခဲ့ပါဘူး KIA အပါအဝင်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCD နဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ဟာရန်ကုန်မြို့မှာတွေ့ဆုံပြီးအပြစ်ရက်စာချုပ်နဲ့ပတ်သက်ပြီးအလွတ်တဘောဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့ NCCD ဘက်ကအပြစ်ရက်စာချုပ်မူကြမ်းအပေါ်လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံကထပ်မံပြင်ဆင်တဲ့အချက်တွေကိုတင်ပြပြီးအသေးစိတ်သတင်းထုတ်ပြန်တာတော့မရှိပါဘူး။NCCT နဲ့ UPWC ကြားမှာမလာကုံကစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ပေမဲ့ထပ်မံပြင်ဆင်ချက်တွေကိုပြန်လည်ဆွေးနွေးရမှာဖြစ်တာကြောင့်စာချုပ်အတည်ပြုလက်မှတ်ရေးထိုးရေးဟာကြံ့ကြာပွဲရှိနေပါတယ
်။ကချင်ပြည်နယ်ဖားကန်ဒေသဘက်ကနောက်ဆုံးအခြေအနေကိုရန်ကုန်ခြေစိုက် VOA သတင်းတော်ကိုမိုးစောပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့နှစ်ပြန်အင်္ဂါနေ့ညတိုက်ရိုက်လေလံစီစဉ်မှာ ဆွေးနွေးတင်ဆက်မဲ့အကြောင်းအရာကိုအတိပေးကြပါတယ်ခင်ဗျာ
။သောတာရှင်များရှင်ခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်လက်ပန်းမှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ចောင်းသားတွေနဲ့ဝန်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်။တရားရင်ဆိုင်နေရာဆဲသပိတ်မောက်ចောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-2554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။သောရှင်နေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါသေးခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအလဲပေးကြပါတယ်။ American နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့ပူးတွဲစီရေးလက်ချက်မှုကိုတနင်္လာနေ့မှာစတင်လိုက်သလိုပဲတစ်ချိန်တည်းမှာပဲဂျပန်နိုင်ငံနဲ့ဖိလစ်ပိုင်ရေတပ်ရဲ့ပူးတွဲလက်ချက်မှုကိုလည်းစတင်လိုက်ပါတယ်အဲ့ဒီစီရေးလက်ချက်မှုနှစ်ခုစလုံးကိုပြန်ဆိုင်မှုပြင်းထန်နေတဲ့တောင်တရုတ်ပင်လယ်နားကပါလာဝမ်ကျွန်းမှာလှုပ်တာဖြစ်ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့မနီလာမြို့ကနေ VOA သတင်းတောက်ဆိုင်မွန်အိုရန်ဒင်းသတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာAmerican နဲ့ပူးတွဲလှုပ်ဆောင်နေတဲ့စီးရဲလက်ချက်မှုတွေမှာ American စစ်သင်္ဘော USS Fort Worth နဲ့ P3 Orion ကင်းထောက်လေယာဉ်တွေပေါင်းပါတယ်။တပ်ဖွဲ့တွေအနေနဲ့လေယာဉ်နဲ့ကင်းထောက်တာတွေပစ်ခတ်တိုက်ခိုက်တာတွေသင်္ဘောရှာဖွေတာတွေသိမ်းယူတာတွေနဲ့တခြားစီးရဲလက်ချက်မှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်ရေတပ်ကပြောပါတယ်။အဲ့ဒီပူးတွဲစီးရဲလက်ချက်မှုတွေကိုပါလောင်ဝမ်ကျွန်းရဲ့အရှေ့ဘက်ကန်ယူရန်ဖိလစ်ပိုင်ရေပိုင်နဲ့အတွင်းမှာလှုပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂျပန်ရေတပ်နဲ့လုပ်နေတာတွေကတော့စီရေးလက်ချက်မှုမဟုတ်ပဲရေကြောင်းဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေဖြစ်တယ်လို့ဖိလစ်ပိုင်ရေတပ်ရဲ့ပြောခွင့်ရဒူစစ်ဦးစီးချုပ်လွတ်လင်ကူနာက VOA ကိုပြောပါတယ်လူသားချင်းစာနာမှုအကူအညီတွေဗေဒုက္ခကယ်ဆယ်ရေးနဲ့ရှာဖွေကယ်ဆယ်ရေးအကူအညီတွေကိုပဲအဓိကအလေးပေးလုပ်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဂျပန်နိုင်ငံရဲ့ P3C Orion ကင်းထောက်လေယာဉ်အပါအဝင်နိုင်ငံတစ်ခုစလုံးကလေယာဉ်တွေဟာကမ်းခြေကနေဖိလစ်ပိုင်ရေပိုင်နဲ့ကိုကျော်လွန်ပြီးပြန်တန်းသွားမှာဖြစ်တယ်လို့လင်ကူနာကပြောပါတယ
် The concept of the maritime activity that both aircraft will take off and then
ဒီကြောင့်လှူရှာမှုရဲ့သဘောတရားကတော့နှစ်ဖက်စလုံးကလေယာဉ်တွေဟာပြန်တက်ပြီးတော့တတ်မှတ်ထားတဲ့နေရာကိုသွားပါမယ်အခုချိန်ကြီးတော့ဘဲဆိုတာကိုကျွန်တော်မသိသေးပါဘူးအဲ့ဒီနောက်သူတို့ဟာအဲ့ဒီနေရာမှာရှာဖွေရေးနဲ့ကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးလက်ကျင့်မှုတွေလုပ်သွားမှာပါ
တောင်တရုတ်ပင်လယ်ပြင်ကတော့ပါလောင်ဝမ်ကျွန်းရဲ့အနောက်ဘက်ကမ်းရိုးတန်းမှာဖြစ်ပြီးကျွန်းရဲ့အနောက်မြောက်ဘက်မိုင်150လောက်မှာတော့ဒူဘိုင်၅ဘိုင်အငင်းပွားနေတဲ့ Spratly ကျွန်းစုတွေရှိပါတယ်တရုတ်နိုင်ငံကအဲ့ဒီမှာလူလုံကျွန်းတုခုနှစ်ခုလောက်ကိုလုပ်နေပါတယ်ဖိလစ်ပိုင်ကလည်းအဲ့ဒီကျွန်းအားလုံးနီးပါးလောက်ကိုသူတို့ပိုင်တယ်လို့ပြောနေပါတယ်American နဲ့အခုနှစ်လှုပ်တဲ့ပူးတွဲစီးရဲလက်ချက်မှုကနှစ်ပေါင်းများစွာကလေးကနှစ်စဉ်လှုပ်လာကြတာဖြစ်ပြီးဒါဟာတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံနဲ့ဖြစ်နေတဲ့အငင်းပွားမှုနဲ့မပတ်သက်ဘူးလို့ဖိလစ်ပိုင်စစ်ဖက်တောင်ဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံနဲ့လှုပ်တဲ့လက်ချက်မှုတွေကတော့ဂျပန်နိုင်ငံအတွက်ထင်ရှားတဲ့အမတ်သင်္ကေတဖြစ်တယ်လို့အကဲခတ်တွေကပြောပါတယ်။ဖိလစ်ပိုင်ရဲ့ The New Patriot Alliance Party ကနိုင်ငံတွင်းမှာ American တပ်တွေရှိနေတာကိုစန့်ကျင်နေတာဖြစ်ပါတယ်။ပါတီရဲ့တွင်ရင်မူချုပ်ရီနာတိုရီယက်စ်ကတော့ဖိလစ်ပိုင်နိုင်ငံမှာဂျပန်စစ်တပ်ရဲ့အကျိုးစီးပွားနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံအနေနဲ့စိုးရိမ်ဖို့လိုတယ်လို့ပြောလိုက်ပါတယ
် They probably plan to flex more and more of their military muscle in the coming years
ဂျပန်နိုင်ငံအနေနဲ့သူတို့ရဲ့စစ်ရင်အားကိုလာမယ့်နှစ်တွေအတွင်းမှာပိုပြီးချက်ထွင်ဖို့စီစဉ်ကောင်းစီစဉ်လာနိုင်ပါတယ်ကျွန်တော်တို့အသုံးချသွားတာမျိုးအဖြစ်မခံချင်ပါဘူးအမေရိကန်ရဲ့ဂျာဝင်ဆွတ်ဖက်ရေးဝါဒအတွက်ရောဒါမှမဟုတ်ဂျပန်ရဲ့စစ်ဝါဒအတွက်ရောဂျာကနေအတုံးချခံတွေမဖြစ်ချင်ပါဘူ
းဖိလစ်ပိုင်သမ္မတဗနီနိုအကီနိုဟာဂျပန်နိုင်ငံကိုအခုလအစောပိုင်းကတွားရောက်ခဲ့ပြီးတော့ဖိလစ်ပိုင်နိုင်ငံကိုအလဲကျဂျပန်တပ်တွေပို့ပြီးလာနိုင်အောင်တပ်တွေတရားဝင်လာရောက်မဲ့သဘောတူညီချက်ကိုနှစ်နိုင်ငံအနေနဲ့စတင်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းပြောပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အမေရိကန်တန်ကနေဇွန်လ23ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီဒီလိုင်းတို့မီတာ30 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးခန္ဓာမှာဆိုရင်တော့
ဒီတာတာမြို့နယ်မှာရှိတဲ့ Entrepreneur ပေါ့နော်ဆိုလိုကြည့်ချင်းစီးပွားရေးဆန်းဆောင်ရှင်တွေနဲ့ဒီမှာက
အမေရိကန်သမ္မတကကမကထပြုတဲ့ Wisely အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးဆိုင်ရာလုပ်ငန်းတွေလာရောက်လေ့လာခဲ့တဲ့မန်နင်းဝီပြောသွားတာဖြစ်ပါတယ်။ဒါပြင်သုတဆုံလည်းအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။တော်တာရှိမြခင်ဗျာ။ဦးစွာပထမတင်ပြချင်တာကတော့ထိုင်းနိုင်ငံတို့ဒဘန်ကောက်ပို့သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးတစ်ခုဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရဖို့မျှော်တွေးထားပါတယ်ဆိုပြီးတော့ AFP သတင်းဌာနကနေရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူမရဲ့မွေးနေ့အထိမ်းအမှတ်အခမ်းအနားကိုဆင်နွှဲရင်းနဲ့သူမရဲ့ပါတီကိုအခုနှစ်ကုန်ပိုင်းမှာကျင်းပမယ်အရေးကြီးတဲ့ရွေးကောက်ပွဲမှာအနိုင်ရရှိရေးကြိုးပမ်းကြဖို့တွန်းအားပေးတိုက်တွန်းသွားခဲ့တယ်ဆိုပြီးတော့အစကြီးရေးသားထားတာပါ။အောက်တိုဘာလကုန်ဓမ္မမဟုတ်ရင်နိုဝင်ဘာမှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအမှတ်အများစုနေရာကိုအနိုင်ရလိမ့်မယ်ဆိုပြီးတော့အများစုကမျှော်လင့်ထားပါတယ်လို့ရေးသားထားပါတယ်။အားကောင်းလာတဲ့ပြည်သူလူထုရဲ့အားပေးထောက်ခံမှုကြောင့်ကျမတို့ရဲ့ပါတီဟာအနိုင်ကိုရရလိမ့်မယ်ပြက်ပြက်သားသားအနိုင်ရဖို့တော့လှုပ်ဖို့လိုတယ်ဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားပါတယ်။အတူယောင်ပြုပြင်ပြောင်းလဲရေးပုံစံနဲ့တွန်းနေတဲ့အစိုးရကတန့်ရှင်းတဲ့ရွေးကောက်ပွဲလုပ်ပေးပါမယ်ဆိုပြီးတော့ကတိပြုထားပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့မှတ်ချက်ပေးစကားဟာ NLD ပါတီကြုံတွေ့ခဲ့ရတဲ့ရှီလန်းတဲ့ရွေးကောက်ပွဲခီးလန်းနဲ့နှိုင်းယှဉ်ကြည့်ရင်ရှော့တွက်တယ်လို့မျိုးများဖြစ်နေသလားဆိုပြီးတော့ထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကတော့လွတ်တော်ရဲ့၄ပုံတစ်ပုံဟာရွေးကောက်တင်မြှောက်ခြင်းမခံရဘဲစစ်သားအမတ်တွေကနေရာယူထားတာဖြစ်ပါတယ်အကြက်ခန့်လေးလာသူတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမျှော်လင့်ထားတဲ့အတိုင်းစစ်တပ်ကြီးစိုးထားတဲ့လွှတ်တော်ကိုစင်ခေါ်နိုင်လောက်အောင်အမတ်နေရအများစုကိုအနိုင်ရဖို့လိုအပ်တယ်လို့ဆိုပါတယ်။တားနှယောက်ဟာနိုင်ငံခြားသားတွေဖြစ်နေတဲ့အတွက်တမနာရာထူးကိုယူပိုင်ခွင့်မရှိအောင်ကန့်တတ်ထားတဲ့အခြေခံဥပဒေအရကျင်းပမဲ့ရွေးကောက်ပွဲကိုသူမပါတီအနေနဲ့ဝင်မဲမဝင်ဘူးဆိုတာကိုမကြခင်ဆုံးဖြတ်မှာပါလို့စနေနေ့ကပြောကြားခဲ့ပါတယ်ဆိုပြီးတော့ရေးသားပါတယ်။ဒါပေမဲ့ဘလူပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ဟာရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်စီယုံလှုပ်ရှားမှုကတော့လူထုကြားမှာစတင်နေပြီဆိုတာကိုသတိပြုမိတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်အပြည့်အစုံကို thebangkokpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးခြင်းနဲ့ဆောင်းပါးတစ်ပုဒ်ကတော့ The Straits Times သတင်းစာမှာရေးထားတဲ့ဆောင်းပါးဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ပေါ်တရုတ်နိုင်ငံကပြသလိုက်တဲ့ဆက်ဆံရေးကမြန်မာနိုင်ငံမှာအပြောင်းအလဲကြီးကြီးမားမားရှိလာမယ်ဆိုတဲ့သင်္ကေတဖြစ်တဲ့စုကြည် Treatment in China Signals Big Change in Myanmar ဆိုပြီးတော့ခေါင်းစဉ်တက်ပြီးနေမောကိုရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တရုတ်ဆိုရကဒေါအောင်ဆန်းစုကြည်ကိုကော်ဇောနီခင်းပြီးတော့ကြိုးစိုးပြတ်လိုက်တာဟာအခုနှစ်ကုန်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲပြီးရင်အစိုးရဘက်မှကြီးကြီးမားမားအပြောင်းလဲဖြစ်လာနိုင်ခြေရှိတယ်ဆိုတာကိုအတိအမှတ်ပြုလိုက်တာဖြစ်တယ်ဆိုပြီးတော့ဆောင်းပါးကိုဖွင့်ထားပါတယ်။အစိုးရတဲ့တရက်ဟာရှင်းနှစ်ဧပြီလမှာပေါ်လာမှာဖြစ်ပြီးမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုကြီးကြီးမားမားပြုလုပ်ထားတဲ့တရုတ်နိုင်ငံအတွက်တော့ဒီကာလဟာအလွန်အရေးပါတဲ့အချိန်ဖြစ်တယ်လို့ထောက်ပြပါတယ်။ဒီလိုလုပ်ခဲ့တဲ့လုပ်ရဟာတရုတ်ဆိုရနဲ့ဒေါအောင်ဆန်းစုကြည်တို့ကြားမှာလက်တွေ့သဘောဆန်တဲ့ပေါင်းကူးမှုဆက်ဆံရေးဖြစ်တယ်ဆိုပြီးတော့လေတုံးသက်သူတွေကပြောတဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို The Straits Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့ The Bangkok Post သတင်းစာမှာဆောင်းပါးရှင်ကင်ဝါဟောင်လောင်းဆိုသူရေးသားထားတဲ့ Friendship Bridge Fuels Drug Trafficking ချစ်ကြည်ရေးဒရားဟာမူရစ်ဆေးဝါးကူးတန်းရောင်းဝယ်မှုကိုအားပေးနေပါတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်ပြီးခဲ့တဲ့လအတွင်းဖွင့်လှစ်လိုက်တဲ့မြန်မာလာအိုချစ်ကြည်တရဟာရေရှည်မြုံမှန်းထားတဲ့စီးပွားရေးအကျိုးရလဒ်တွေတည်ဆောင်လာမှာဖြစ်တယ်လို့မူရစ်ဆေးဝါးတည်ဆောင်ရောင်းဝယ်မှုတွေကိုလည်းအဲ့ဒီလမ်းကြောင်းကတဆင့်တိုးမြင့်လာနိုင်တယ်ဆိုပြီးတော့အစချီရေးသားထားပါတယ် မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဟာတိုင်းဒေသလူမျိုးစုနယ်ဝင်နေနေထိုင်ကြပြီးတော့မူရစေဝါထုတ်လုပ်မှုမှာပါဝင်ပတ်သက်နေကြတယ်ဆိုပြီးတော့မြန်မာနိုင်ငံမူရစေဝါထင်းချုပ်ရေးကော်မတီကရဲမှူးကြီးဦးမြင့်သိန်းကပြောဆိုခဲ့မှုတဲ့အကြောင်းဒီဒေသမှာတိဆောက်ထားတဲ့သရာကြီးကမူရစေဝါတဲဆောင်ရောင်းဝယ်မှုကွန်ရက်ကိုပိုးပြီးတော့အလုပ်ဖြစ်အောင်အားပေးသလိုဖြစ်လိမ့်မယ်ဆိုပြီးတော့လဲထောက်ပြထားပါတယ်အပြည့်စုံကိုဒပန်ကောက်ပို့စ်တင်းစားမှာဖတ်ရှုနေပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဦးစံမိုးဝေတင်ဆက်ပေးသွားတာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းမှတ်ပေးခင်မှာအမေရိကန် EDN အသုံးနှုန်းနက်ခင်းအလေးစားသင်ကန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ပြည်တင်ပြမယ့် EDN အသုံးကတော့
Pull a fast one
ဖြစ်ပါတယ်။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာအသံစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကို VOE ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်အခုအစားပြီးတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့ပတ်စင်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါအမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာ့ကထပြူစီစဉ်တဲ့ White Silicon ရှစ်တောင်အောင်ဆက်လူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်နိုင်ငံကိုရောက်လာကြတဲ့လူငယ်ခေါင်းဆောင်တွေကတူဖြစ်တဲ့ဒေါက်တာနင်းဝက်ရီဝင်းဟာ Economic Empowerment စီးပွားရေးဆွမ်းဆောင်ရည်မြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီးတော့အမေရိကန်အစိုးရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုသတင်းပတ်၅ပတ်ကြာလေ့လာခွင့်ရခဲ့ပါတယ်ဒေါက်တာနင်းဝက်ရီဝင်းရဲ့အမေရိကန်နိုင်ငံခီးစဉ်အတွေ့အကြုံကိုမေးမြန်းပြီးတော့ကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
တော်တန်နေဝင်ယူမှာဒီမှာစိတ်သက်သာလို့နှစ်ကနေပြောပွဲရပြီးတော့ဒီမှာမာစတာကိုမာစတာ of public health ပေါ့နော်ပြည်သူ့ကျန်းမာရေးကိုဒီမှာဘင်္ဂလားဒေ့ရှ်မှာတက်ထားပါတယ်ဒီမှာအခုလုပ်နေတဲ့လုပ်ကတော့ဒီ research နဲ့စီမံကိန်းတိုးတက်ရေးအပိုင်းပေါ့နော်စီမံကိန်းတိုးတက်ရေးအပိုင်းကိုတာဝန်ယူထားပါတယ်ဒီမှာအခု entrepreneurship development network asia လို့ခေါ်တဲ့အနက်မြန်မာမှာ director of research and program implement အနေနဲ့တာဝန်ယူထားပါတယ်ဟုတ
်ဟုတ်ကဲ့ဆရာမအနေနဲ့ကအခုဒီမှာဒီ YC လေးလို့ခေါ်တဲ့ဒီအာရှလူငယ်ခေါင်းဆောင်အစီအစဉ်ပေါ့နော်သမ္မတဩဘာမားကစီစဉ်ကျင်းပတဲ့အစီအစဉ်မှာဟိုလူငယ်ခေါင်းဆောင်တယောက်အနေနဲ့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပါလာရတယ်ဆိုတော့ဘယ်ကဏ္ဍမှာညီမကပါတာလဲသူတို့ကဏ္ဍလေးတွေခွဲထားတယ်လို့ကျွန်တော်တို့နားလည်ပါတယ်ရေဘူးကအဖြစ်တော့
ဟုတ်ကဲ့ဟုတ်ဟုတ်ကဏ္ဍတွေခွဲထားပါတယ်ရှင်ဒီမှာက economic empowerment ဆိုတဲ့ကဏ္ဍထဲမှာပါပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာအဲ့ဒီဒီ economic empowerment ကဏ္ဍထဲမှာပါတဲ့အတွက်ကောညီမအခုလုပ်နေတဲ့အလုပ်တွေအတွက်ဘယ်လိုအထောက်အကူပြုမလဲဘယ်လိုအတွေ့အကြုံတွေရပါသလဲ
ဟုတ်ဟုတ်ညီမအခုပေါ့နော်ညီမဘဝအတွက်ကတော့ညီမဒီ economic empowerment ဘက်ကိုအထူးသဖြင့် women economic empowerment ညီမစိတ်ဝင်စားအတွက်ညီမဒီနောက်ပိုင်းအရှိတ်ဆက်ပေါ့နော်တဲ့ NGO ဖွဲ့စည်းရေးဒီ non profit ဖွဲ့စည်းရေး NGO မဟုတ်လဲ non profit ဖွဲ့စည်းရေးမှာလုပ်တဲ့နေရာမှာညီမအတွက်အများကြီးဘူးတူတာရပါတယ်ပြီးတော့ညီမအဲ့အရာတွေအကုန်လုံးကိုလည်းပြန်ပြီးတော့အသုံးချနိုင်မယ်လို့ယုံကြည်ပါတယ
်ဆိုတော့အမေရိကန်နိုင်ငံမှာဘယ်လောက်လောက်ကြာသွားသလဲဒီမှာရှိတဲ့ဟာတွေဘယ်လိုလုပ်ငန်းတွေကိုလေ့လာရသလဲပြောပြပါဦး
ဟုတ်ညီမဒီမှာ၅ပတ်တာလေ
ယ်ပေါ့နော်အဲဒီအမေရိကန်နိုင်ငံမှာငါးပတ်ကြာပါတယ်ကျမငါးပတ်ကြာတဲ့အချိန်မှာသူတို့ကဟိုကျမတို့ရဲ့နောက်ခံအဲ experience ပေါ့နော်ပြီးတော့လို့ရှိရင်နောက်ခံ education နေနဲ့ပတ်သက်ပြီးတော့သူတို့ကဟိုနေ company အသီးသီးကိုချပါတယ်ကျမတို့ကတော့စာစာမှာရှိတဲ့ University of Oklahoma မှာရှိတဲ့CCEW ပေါ့နော် Center for Creation of Economic Wealth မှာကျမကဒီ social entrepreneurship ကို training fellow ဖြစ်ပေးတဲ့ program တစ်ခုမှာကျမကရောက်သွားပါတယ်ဟုတ်ကျမအဲ့မှာလေ့လာရပါတယ်၃ဘတ်အနေနဲ့ဟုတ
်ဟုတ်ကဲ့ဘလို့မျိုးတွေများနည်းနည်းလေးအသေးစိတ်လေးပြောလို့ရမလားဘလို့အလုပ်တွေများလေ့လာရသလဲဟိုဆိုတာလေးကိုလေသူတို့ဘလို့ဘာတွေများလေ့လာခွင့်ရခဲ့သလဲ
ဟုတ်ကျမကဒီအဲ့မှာသွားလေ့လာတဲ့အချိန်မှာကျမကဒီတာဆာမြို့နယ်မှာရှိတဲ့ entrepreneur ပေါ့နော်စုံဦးကြည့်ချင်းဒီပါရဆန်းဆောင်ရှင်နေနဲ့ကျမကတွေ့ဆုံရပါတယ်တွေ့ဆုံပြီးတော့သူတို့ရဲ့ဘဝမှာဘယ်လိုကြိုးစားပြီးတော့မှဒီလို entrepreneur တယောက်ဖြစ်လာတယ်ရက်တီလာနိုင်တယ်ဆိုတဲ့ဟာတွေကိုကျမလေ့လာရပါတယ်ပြီးတော့လို့ရှိရင်ကျမကဒီသူတို့ဒီမှာအဲ့တာဆာမြို့မှာရှိတဲ့တခြား organization တွေပေါ့နော်ညီမ refugee ကိုလုပ်ပေးနေတဲ့အဖွဲ့အစည်းရင်းနဲ့ကျမတွေ့ပြီးတော့မှသူတို့ရဲ့လုပ်ငန်းဆောင်တာတွေကျမလေ့လာရပါရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုအခုဟိုပါတော့เนาะမြန်မာနိုင်ငံမှာလဲကိုကဟိုဟိုလုပ်ငန်းပိုင်းဆိုင်ရာမှာလဲအတွေ့အကြုံတော်တော်လေးရှိထားတယ်။နောက်ပညာရေးအရာလဲနိုင်ငံတကာမှာပါသွားပြီးတော့နိုင်ငံသားတွေမှာပါပညာရေးဝင်လဲတင်စီးပူးပူးတယ်ဆိုတော့ဒီအခုဒီလေ့လာရတဲ့ဒီဝိုင်းစီလီအစီအစဉ်ကရတဲ့သင်ခန်းစာတွေနဲ့နိုင်ရှင်ကြည့်ရင်မြန်မာနိုင်ငံရဲ့အနေထားနဲ့ဆိုလို့ရှိရင်အားနေချက်အားတာချက်ဘာတွေများတွေ့ရပါသလဲ
။ဟုတ်ကျမတို့အခုပေါ့နော်အခုဟိုကျမတို့နိုင်ငံမှာလဲဟိုဟိုအခုချိန်မှာဒီ small and medium enterprises တွေကိုဟိုအားပေးနေတယ်ပေါ့နော်ဖြစ်လာဖို့အတွက်အားပေးနေတဲ့အတွက်အရန်ကိုဟိုကျမဒီဟာဒီလိုလာနဲ့ပတ်သက်လို့ရှိရင်ဒီလိုလာနဲ့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ဆိုလို့ရှိရင်အရန်မဲ့တိုက်ဆိုင်မှုရှိတဲ့အတွက်ကျမအဲ့ small and medium enterprise တွေ develop ဖြစ်လာဖို့အတွက်ကိုဟိုကျမကဟိုအဲ့လားကျမအတွက်ဟိုအားတာချက်ပေါ့နော်လုပ်ဖို့အတွက်အားတာချက်ဖြစ်ပါတယ်ဟုတ်အနေချက်ကတော့ဒီမှာအခုတတိတော့ဟိုတခြားလုပ်ငန်းပိုင်းဆိုင်ရာလေးတွေမှာတခြားအသေးဖွဲခက်ခဲလေးတွေရှိရလွဲလို့ကြံတဲ့ဟာတော့အနေချက်ရေလို့ဒီမှာမတွေ့ပါဘူးရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုစီးပွားရေး empowerment ကဏ္ဍနဲ့လာတယ်ဆိုတော့လေဟိုစီးပွားရေးနဲ့ပတ်သက်လို့ကဘာတွေများထူးထူးခြားခြားလေ့လာမိတာရှိသလဲ
ဟုတ်ဒီမှာကတော့စီးပွားရေးနဲ့ပတ်သက်ပြီးတော့လာတယ်ဆိုမဲ့ဒီမှာကစီးပွားရေးဟိုဒီ profit ပိုင်းစီးပွားရေးကိုဟိုဟိုထက်စားလို့ရှိရင်ဒီမှာ non profit ပိုင်းကိုလုပ်နေရပါတော့။အဲ့အတွက်ကြောင့်ဒီမှာဒီ non profit sector မှာပြန်ပြီးတော့အသုံးချနိုင်မဲ့အဲဒီတို့စီမှာဘယ်လိုမျိုးဟိုဒီဟာကို social entrepreneurship ကိုဘယ်လိုမျိုးအားပေးနေရဆိုတဲ့ပိုင်းတွေကိုလေ့လာရပါတယ်ရှင်။ဟုတ
်။အော်ဟုတ်ပြီ။ဆိုတော့ဆရာမနေဝီဝင်းအနေနဲ့ကောဒီတခြားမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကိုရောအခုလိုမျိုးဟိုဆရာမတို့လိုမျိုးအမေရိကန်မှာလာပြီးတော့လေ့လာခွင့်ရအောင်သိတယ်မလားသူတို့ရဲ့လုပ်ငန်းတွေကိုအနီးကပ်သူဟာတင်ကြားခွင့်ရအောင်ဘလိုများဟိုအကြံဉာဏ်ပေးခြင်းတည်းလေဒီလိုမျိုးဝိုင်းစီလီပရိုဂရမ်လိုမျိုးပေါ့ဒါမှဒီဟာကိုဘလိုကိုယ်အနေနဲ့ပါအောင်ရှောက်ခဲ့ရတယ်လဲဆိုတော့အတွေ့အကြုံလေးတွေပြန်မြပေးလို့ရမလား
ဟုတ်ကျမကြားလာတော့အတိအကျရေလို့မဟုတ်ကျမကြားတော့ကျမတို့စီမှာအယောက်20တီးခဲ့တယ်ကျမတို့ဒီ batch အတွက်ပေါ့နော်အယောက်20ရှောက်ကြတယ်ပေါ့ရှောက်ကြတဲ့အချိန်မှာကျမတို့ဟို essay တွေလည်းရေးရတယ်ပေါ့နော် essay တွေလည်း၅ပုဒ်လောက်ရေးရတယ်ပြီးသွားလို့ရှိရင်ကျမတို့ဒီ interview ထိုင်ရတယ်ပေါ့ interview ထိုင်နေဒီ US ဘက်ကလည်း view တယ်ပြီးတော့အဲ့ဘက်မှာရှိတဲ့ local partner organization ကလည်း view တယ်ပေါ့နော် view တဲ့အချိန်မှာကျမတို့ဒီ interview အတွက်လည်းပြင်ဆင်လာရတယ်ပြီးသွားလို့ရှိရင်ဒီရွေးခန့်ရတဲ့အတွက်ကျမတို့ကဟိုဒီတနေ့အဲဒီဟာအတွက်ကိုပေါ့နော်အချိန်ပေးပြီးတော့မလာခင်မှာလည်းကျမတို့ကဒီဟာအတွက်ကိုအချိန်ပေးပြီးစီစဉ်လာရတယ်ပေါ့ဒီဟာလာလို့ရှိရင်ဘယ်ဟာတွေကိုတွိုင်းကောင်းမလဲဘာတွေလုပ်ကောင်းမလဲဆိုတဲ့ဟာတွေဒီအဲဖန်အတွက်ပဲမဟုတ်ဘူးပေါ့နော်ဒီဟိုဒီလုပ်ငန်းပိုင်းဆိုင်ရာမှာကိုဘယ်လိုအကျိုးရှိအောင်ဒီမှာဆိုရင်ဘယ်ကိုတွားပြီးတော့မှလေ့လာရရင်ကောင်းမလဲဆိုတဲ့ဟာမျိုးလေးလည်း online မှာရှာလာရတယ်ပေါ့အဲ့အတွက်ကျမတို့ကဒီလေးရောက်လာရောကျမတို့ကပို့ပြီးတော့အသုံးချနိုင်တယ်ပေါ့နော်အဲ့အတွက်ဒီနောက်လျှောက်ကြမဲ့လူတွေပဲပေါ့နော်ဒီ program အတွက်ကိုနောက်လျှောက်ကြမဲ့လူတွေကိုလည်းကျွန်မအားပေးချင်ပါတယ်ငါးဘက်ကိုတော့အချိန်ပေးပြီးတော့ဒီလိုလာတက်ပါတယ်လို့ပြောချင်ပါတယ်ရှင်ဟုတ
်ဆရာမကြီးကျေးဇူးအများကြီးတင်ပါတယ်အခုလိုဖြည့်ချားပေးတဲ့အတွက
်ဟုတ်ကဲ့ဟုတ်ကျွန်မလည်းကျေးဇူးတင်ပါတယ်ရှင်ဟုတ်
ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးမှာပါ။ဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။အကြောင်းမျိုးမျိုးကြောင့်နဲ့စင်နှစ်တိုင်းကိုမွေးရက်မြေကနေတခြားတိုင်းပြည်တစ်ခုခုမှာဒုက္ခသည်ဖြစ်နေရှေ့ပြောင်းကြေချာနေထိုင်သူအရေအတွက်သတင်းကဏ္ဍရှိတယ်လို့ဆိုပါတယ်။အခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်နေရှေ့ပြောင်းကြေချာနေထိုင်နေတဲ့ကိုထက်အောင်ကိုဆက်သွယ်ပြီးသူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံအကြောင်းကိုကိုအောင်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ကိုထဲအောင်ဒီအမေရိကန်ပြည်ထောင်စုကိုဘယ်တုန်းကစပြီးတော့ရောက်ခဲ့ရလဲမိသားစုဝင်ဘယ်နှစ်ယောက်နဲ့အတူလာခဲ့လဲဆိုတဲ့အကြောင်းကိုအရင်ပြောပြပါလား
။ကျွန်တော်2004ခုနှစ်မှာကျွန်တော်မဲဆောက်ကနေဘန်ကောက်ကနေကျွန်တော်အမေရိကန်ကိုစပြီးလာတာပေါ့နော်။ကျွန်တော်မိသားစု3ယောက်ပါ။ကျွန်တော်ကလေးသား1ယောက်ပါပါတယ်။
ဒုက္ခသည်ဖြစ်ကိုယ်အတိမတ်ပြုတ်ပြီးတဲ့အချိန်မှာကိုကဒီအနောက်နိုင်ငံတွေတော်တော်များများကိုပေါ့လေသွားခွင့်ဟိုရှိပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအထက်ရမှာအမေရိကကိုဘာကြောင့်ရွေးပြီးတော့လာခဲ့တာလဲဆိုတာကိုနည်းနည်းလောက်ရှင်းပြပါလား
။အမေရိကန်နိုင်ငံရဲ့အခြေအနေကသူကအဓိကအဖြစ်တော့ဒီကလေးတွေပညာရေးပေါ့နော်ပညာရေးအဓိကဦးစားပေးပြီးတော့ကျွန်တော်အဲ့ဒါကိုစဉ်းစားတယ်နောက်တစ်ချက်ကလည်းကျွန်တော်တို့လူကြီးတွေအနေနဲ့ကျတော့ဒီအလုပ်အကိုင်ရှာဖွေလောက်ကင်ဖို့လို့အလုံးလုံးနိုင်လုံးနိုင်တယ်လို့အကျိုးရှိနိုင်တယ်လို့သတင်းကြားတယ်။ပြီးတော့ကိုယ့်ရဲ့မျိုးဆက်တွေအနာဂတ်ကိုလည်းဟိုပံ့ပိုးနိုင်တယ်အနာဂတ်အတွက်ပညာရေးမှာလည်းစိတ်ချရတယ်လို့ကျွန်တော်သတင်းကြားပါတယ်။တခြားနိုင်ငံတွေလည်းရှိပါတယ်။အော်စီတို့ဘာလို့အဲ့လိုကြားတာပေါ့။သို့တော့ကျွန်တော်ကအမေရိကန်ကိုရွေးချယ်ခြင်းအကြောင်းရင်းကတော့အဓိကအဖြစ်တော့ပညာရေးကလေးပညာရေးကိုအဓိကဦးစားပေးပြီးတော့ရွေးချယ်လိုက်တာပါပဲ။
ဟုတ်ကဲ့ဆိုတော့အခုကိုထက်အောင်ကဒီအမေရိကကိုမရောက်ခင်မှာဟိုမျှော်မှန်းခဲ့တယ်လို့ပြောလေဖြစ်လာခဲ့လားဗျာ
အမေရိကန်နိုင်ငံကိုကျွန်တော်ဒုက္ခသည်ဖြင့်ရွှေ့ပြောင်းအခြေချတဲ့ပထမကျွန်တော်ရည်ရွယ်ချက်ကဒီကလေးတွေရဲ့ပညာရေးကအမေရိကမှာနံပါတ်1ကအထက်တန်းပညာရေး high school ပညာရေးပေါ့ဆက်လက်တန်းပညာရေးအထည်ကိုဟိုမပူမပင်မကြောက်မကြနဲ့ကလေးတွေက AC သွားလာရတာဖြစ်တယ်ပြီးတော့ဟိုကျောင်းမှာပညာသင်ကြားရေးရောပြီးတော့သွားရေးလာရေးကိစ္စရောပြီးတော့ကျောင်းမှာသူတို့အတွက်စာရေးတောင်ရစာအားလုံးအစိုးရနေပြီးတော့မှဟိုကျောင်းစည်းရေးဆိုတာကိုကဘာမှမပံ့ပိုးရဘဲနဲ့ပညာကိုအေးအေးချမ်းချမ်းနဲ့ကျွန်တော်သင်တာကိုကျွန်တော်တွေ့ရတယ်ဗျအခု10နှစ်ကျော်ကာလကိုရောက်ချီတဲ့အခါကျတော့ကျွန်တော်ထင်တဲ့အတိုင်းပဲဖြစ်လာပါတယ်ကိုစူးစမ်းရင်စူးစမ်းနိုင်တယ်လို့ကို့မှာဘယ်လိုခေါ်မလဲဆိုတော့ဟိုတစုံတရာမိသားစုအတွက်ဘဝအတွက်ယက်တည်နိုင်လာတာကို့ခြေတော်ကိုယက်တည်နိုင်လာရှိတယ်ဟိုပြောရရင်တော့ဗျာဟိုပူပင်သောကနည်းနည်းပါးပါးလောက်နဲ့ဘဝကိုကိုယ့်ခြေတော်ကိုယက်တည်နိုင်တယ်ဆိုတော့တို့တော့ကျွန်တော်တွေ့လိုက်ရတယ
်ရွှေပြောင်းချစ်ချဖို့ဒုက္ခသည်တွေထဲမှာလည်းဒီလာကြတဲ့ဒီနောက်ခံပေါ့နော်အကြောင်းရင်းတွေအများကြီးရှိပါတယ်ဆိုတော့ကိုထက်အောင်ရောဘယ်လိုမျိုးဒီဒုက္ခသည်ရဲ့အဖြစ်ရောက်ခဲ့တာလဲအဲ့ဒီအကြောင်းလေးကိုနည်းနည်းလောက်ပြောပြပါလား
ကျွန်တော်ကတော့ပြောရမယ်ဆိုရင်ဗျာဟိုနိုင်ငံရေးနဲ့ပတ်သက်တာပေါ့နော်ကျွန်တော်1990ခုနှစ်နောက်ပိုင်းမှာကျွန်တော်လက်လက်ကိုင်းတွန်လိုင်းကိုရောက်လာတယ်လက်လက်ကိုင်းတွန်လိုင်းကိုရောက်လာပြီးတော့နေဆက်မှာကျွန်တော်ကျန်းမာရေးလုပ်ငန်းနေတွန်လိုင်းနေမှာဟိုကျန်းမာရေးလုပ်ငန်းဒေါက်တာစင်စီယာတို့နဲ့တွဲပြီးတော့10နှစ်ကျွန်တော်လောက်လာတယ်လောက်လာရင်လည်းနေဆက်မှာသွားရေးလာရင်နေထိုင်ရအခက်အခဲဖြစ်လာတဲ့အခါကျတော့နောက်ဆုံးကျွန်တော်အဖမ်းခံလိုက်ရပါတယ်ကျွန်တော်ကဒေါက်တာစင်စီယာကိုအဖမ်းခံလိုက်ရပါတယ်အဖမ်းခံလိုက်တဲ့အခါမှာကိုကထိုင်းနိုင်ငံမှာဒီလီဂယ်ဖြစ်တရားမဝင်လူဖြစ်နေတဲ့အခါကျတော့ကိုမှတခုခုလက်မှတ်ရှိဖို့လိုတယ်ဆိုပြီးတော့မှUN လက်မှတ်ကိုကျွန်တော် UN ရှောက်လိုက်တာပေါ့ဒုက္ခတဲ့ပြေရှောက်လိုက်တာပေါ့ဗျာဒုက္ခတဲ့လက်မှတ်ကင်ပြီးနေရင်းရနေပြီးတော့မှအနောက်နိုင်ငံတွေသွားဖို့အတွက်လမ်းကြောင်းဖန်လာတာပေါ့အဲ့လိုဖန်လာတဲ့အခါမှာကျွန်တော်လည်းထွက်လာတာပါဗျာ
ဒီရွှေပြောင်းအခြေချနေထိုင်ဖို့အတွက်အကူအညီပေးတဲ့အဖွဲ့တွေရှိပါတယ်အဲ့ဒီအဖွဲ့စည်းတွေအနေနဲ့ရောဒီကိုဒီအမေရိကကိုမလာခင်မှာဟိုဘယ်လိုပုံစံမျိုးဒီအမေရိကမှာကြုံတွေ့ရမယ့်အခြေအနေတွေအတွက်ပြင်ဆင်ပေးတာမျိုးပေါ့ဗျာဆိုတော့အဲ့ဒါမျိုးလေးတွေအကြောင်းကိုနည်းနည်းပြပြပါအောင်
ကျွန်တော်ဒုက္ခသည်အဖြစ်အတိမတ်ပြုလိုက်တဲ့အခါကျတော့ပြည်ပနိုင်ငံပေါ့ကိုအမေရိကန်နိုင်ငံကိုထွက်ရမယ်အမေရိကန်နိုင်ငံကိုမထွက်ခင်မှာဗျာအဆင်စင်တော့ရှိတာပေါ့တန်ရုံကအင်တာဗျူးတွေပါလေခေါ်တာပေါ့နော်ခေါ်ပြီးတော့သူတို့ကနေပြီးတော့မှလက်ခံလို့ဆုံးဖြတ်လိုက်တဲ့အခါကျတော့မသွားခင်မှာကျွန်တော်တို့ရဲ့ဟိုအမေရိကန်နိုင်ငံနဲ့လက်ရောညီထွေအောင်နေထိုင်မှုဆိုတဲ့သင်တန်းနေပေးပါတယ်အဲ့ဒါကဒီဟိုက IOM လို့ခေါ်တဲ့အဖွဲ့အစည်းပေါ့နော်ဆိုတော့အဲ့ဒီအဖွဲ့အစည်းကနေပြီးတော့သင်တန်းနေပေးပါတယ်အမေရိကန်နိုင်ငံကိုရောက်ရင်သူ့ရဲ့ယဉ်ကျေးမှုနဲ့လက်ရောညီထွေအောင်ဘယ်လိုနေထိုင်ရမလဲနောက်ဆုံးဟိုအမေရိကန်နိုင်ငံမှာဟိုရောက်ရောက်ချင်းဟလာချင်းပြောရင်တော့ဟိုကိုကဘာသာစကားအခက်အခဲရှိတာတွေလည်းကြုံရနိုင်တယ်ပြီးတော့သွားရေးလာရေးလည်းကြုံရနိုင်တယ်ပြီးတော့ဒီပတ်ဝန်းကျင်မှာလည်းကိုနဲ့မတူတဲ့ပတ်ဝန်းကျင်နဲ့နေရထိုင်မှာအများကြီးရှိပါတယ်ဆိုတော့အဲ့ဒီဟာတွေကိုသူကကြိုပြီးတော့သင်တန်းပေးထားတယ်ဗျ
ကျွန်တော်ဥပမာလေးတစ်ခုတော့ပြောပြပါလားဘလို့အကြောင်းအရာမျိုးတွေဘာတွေမှာဘလို့ချက်လက်ဒီမှာမတူတဲ့အခါကျတော့ဘာတွေကိုသတိထားဖို့လိုလဲဆိုတဲ့ဟာမျိုးလေးပေါ့ဗျာ
ကျွန်တော်တို့နိုင်ငံတွေမှာတော့အရက်သေးစားတောက်စားပြီးတော့ကားမောင်းတာနေတွေ့ရတယ်ဗျဆိုတော့ဒီအမေရိကန်နိုင်ငံမှာရောက်လာတဲ့အခါကျရင်သူကဥပမာသူ limit တခုရှိတာပေါ့ဗျာသူတို့ရှင်းပြတာတော့ဟလာကိုကမူးနေတယ်လို့ယူဆရရင်ကားမောင်းတော့လမ်းမောင်းတန်းကြောင့်မတည့်ဘူးလို့ညင်နေပလိတ်ကလိုက်မယ်ပလိတ်ကလိုက်ပြီးတော့သူတက်ဆိုင်ရမှာဒီ app အရက်ကပအရက်ထက်မှပါဝင်တဲ့အဲကိုဟောနှုံးကိုစစ်စစ်တဲ့ကရိယာတွေရှိမယ်အဲ့ဒါနဲ့သူတို့တိုင်းမယ်ဟိုတိုင်းမယ်ပေါ့ဗျာမှုတ်ခိုင်းရင်မှုတ်ခိုင်းတာပေါ့တိုင်းတဲ့အခါမှာကိုကအဲ့ဒါသူတတ်မှတ်တဲ့ limit တဲ့ကြော်သွားလို့ရှိရင်ကိုကဒီအရက်တောက်တဲ့အမှုနဲ့ကိုကအချုပ်ထဲကိုရောက်မယ်ချုပ်ထဲရောက်တဲ့အခါ license သိရင်သိမယ့်အခါရှိတယ်အစင်အမှုကြည့်ရင်ကြီးသလိုသူတို့အဲ့လိုလှုပ်တာတွေရှိတယ်အရေးယူတာတွေရှိတယ်ပေါ့နော်ဆိုတော့အဲ့တော့ဒီကိစ္စလေးလုံးဝမလှုပ်ပါနဲ့ဆိုတဲ့အကြောင်းကိုသူတို့အဲ့ဒီကယဉ်ကျေးမှုသူတို့ရှင်းပြတာကျွန်တော်နားထဲမှာမှတ်မှန်ရကျွန်တော်ကြားမိတယ်
ဟုတ်ကဲ့ဒီကိုရောက်ပြီးတဲ့အခါကျတော့ဟိုခေါ်ပေးတဲ့အဖွဲ့အစည်းပဲဖြစ်ဖြစ်မိသားစုပဲဖြစ်ဖြစ်စပွန်ဆာပေါ့ဗျာဆိုတော့ဟိုသူတို့အနေနဲ့ရောနောက်ဒီအမေရိကန်အစိုးရအနေနဲ့ရောဒီအမေရိကန်ကိုစပြီးတော့ဟိုပြောင်းရွှေ့ခြေချလာတဲ့သူတယောက်ကိုဘာတွေအကူအညီပေးလဲခင်ဗျဟ
ုတ်ကဲ့ဗျာကျွန်တော်အမေရိကန်နိုင်ငံရဲ့လေစိတ်ကိုကိုယ်ခေါ်တဲ့စပွန်ဆာပေါ့ဗျာကိုယ့်ရဲ့အေဂျင့်ပေါ့စပွန်ဆာကနေပြီးတော့လေစိတ်မှာရောက်အောင်ချင်းပဲလာကြိုးပါတယ်ကျွန်တော်တို့မိသားစုနာမည်တွေနဲ့ဆိုင်းဘုတ်တွေထောင်ပြီးလာကြိုးပါတယ်လာကြူပြီးတော့ကျွန်တော်တို့မလာခင်မှာပဲကျွန်တော်တို့မိသားစုနေထိုင်မှုအတွက်ကိုတို့ကနေပြီးတော့ဒီတိုက်ခန်းနေအစင်းနေငှားထားပေးပါတယ်အကုန်လုံးအစာရေးတော်ရအစာကျွန်တော်တို့အေရှားသားတွေမှန်တီးလို့အေရှားသားတွေကစံစားတယ်ပေါ့ဗျာစံအစာတို့အကုန်လုံးတမင်းချက်ဖို့အိုးအစာအဲ့ရကတင်အစာဆောင်အစာအကုန်လုံးတို့နေဖို့စီစဉ်ထားပေးတယ်စီစဉ်ထားပေးပြီးတဲ့အခါမှာလဲအဲ့ဒီတို့လိုအပ်တဲ့အမေရိကန်နိုင်ငံရဲ့စာဝတ်စာတမ်းတွေပေါ့ဗျာဒီနိုင်ငံကစာအုပ်စာတမ်းလိုအပ်တဲ့ဟာလာဟိုအထောက်အထားတွေရဖို့အတွက်လက်မှတ်တွေရဖို့အတွက်ဟိုမှတ်ပုံတင်လို့ခေါ်မှာပါဗျာဒေတာဆိုင်ရာမှတ်ပုံတင်မို့ ID ပေါ့အဲ့ဒါတွေရဖို့အတွက်သူတို့လုပ်ပေးတယ်ပြီးတော့သူတို့ရဲ့လူမှုလုံခြုံရေးကဆိုရှယ်စီကူရီဆိုတဲ့ဟာကိုသူတို့လုပ်ပေးတယ်လုပ်ပေးပြီးတဲ့အခါကျရင်အဲကျွန်တော်တို့ဟိုအခြေခံအင်္ဂလိပ်စာသင်တန်းတွေပေါ့ ESL လို့ခေါ်တဲ့အင်္ဂလိပ်စာသင်တန်းတွေကို level လိုက်နိုင်တဲ့ level အဲ့သင်တန်းတွေသူတို့သင်တယ်ဟိုအနည်းဆုံး3လလောက်ကိုသူတို့ကကျွန်တော်တို့ကဟိုစောင့်ရှောက်ပေးထားတယ်အဲ့ထက်မှလိုအပ်တဲ့ငွေကြေးသုံးဖို့လည်းပေးပါတယ်အိမ်လားကရေကမိကလည်းသူတို့အကုန်လုံးသူတို့အကျခံပေးတယ်ကိုကအဲ့မှာကိုလိုအပ်တဲ့အင်္ဂလိပ်စာအခြေခံသင်တန်းတက်ရုံပါပဲတက်ပြီးတဲ့အခါကျရင်တစုံတရာရလာပြီဆိုတော့ ਨੇ သူတို့အလုတ်ကန်ကိုဖန်နှီးပေးသေးတယ်အလုတ်ကန်ကိုရှာပေးသေးတယ်အလုတ်ကန်ရလို့သူတို့ကိုချစ်တော်ဘုကိုစိတ်ချပြီဆိုတဲ့အခါကျတော့ဒါသူတို့ရဲ့တာဝန်ပြီးသွားပါတယ
်ဟုတ်ကဲ့ဆိုတော့ဒီကိုရောက်လာပြီးတဲ့အခါမှာတော့ဒုက္ခတဲ့အဖြစ်နဲ့ရောနောက်တခြားဒီနီလန်ပေါင်းစုံနဲ့ပေါ့နော်လာပြီးတော့အခြေချနေထိုင်ကြတဲ့သူတွေရှိပါတယ်ဆိုတော့အဲ့လိုပေါ့တခြားဒီလူမျိုးတွေနဲ့ဆက်ဆံရတဲ့အခါမှာရောတွေ့ကြုံရတဲ့ဒီအတွေ့အကြုံလေးတွေနည်းနည်းတော့ရှင်းပြပြပြော
အောင်ကျွန်တော်ကြုံခဲ့ပါတယ်ကြုံခဲ့မဆိုတာဟိုအာရှသားရင်နဲ့ကြုံပါတယ်ဥရောပသားရင်နဲ့ကြုံပါတယ်ကြုံတဲ့အခါကျတော့ကျွန်တော်ကြုံခဲ့တဲ့တန်းမှာတော့ဟိုအာဖရိကသားရင်လည်းကြုံပါတယ်တယောက်နဲ့တယောက်ဟိုဘွားတူတူဖြစ်ကြတယ်စကားတွေပြောပြကြတဲ့အခါကျတော့ဟိုသူ့နိုင်ငံကြောင်းကိုယ့်နိုင်ငံကြောင်းဖလဲဆွေးနွေးတာတွေပဲရှိတယ်ဗျဟိုတယောက်တယောက်ဟိုဘယ်လိုခေါ်မလဲရန်ရန်ကကရန်ဖြစ်တာတို့ဘယ်လိုခေါ်အဲဟိုမက်မက်ရန်ရန်ဆိုတာကြည့်ပါဦးဆက်ဆံရေးပြည်လဲပါတယ်နားလည်မှုလည်းရှိကြပါတယ်ကျွန်တော်ကြည့်ရတဲ့ပုံပ
ါကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
နှစ်ပေါင်း50ကြာစစ်တပ်အုပ်ချုပ်နေရာကနေမြန်မာနိုင်ငံဟာလွန်ခဲ့တဲ့5နှစ်ကစလို့ဒီမိုကရေစီအုပ်ချုပ်မှုစီကိုတည်တည်တသာစတင်ပြောင်းလဲလာပါတယ်အမေရိကန်စစ်မြေရရှိကြီးတွေဖြစ်ကြတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လီနော့စကီအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာရှယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးအေဂျင်စီ USAID ရဲ့လက်ထောက်အကြီးအကဲဂျွနသန်စတီဗာရိုရဲ့ဂျွန်လ17ရက်နေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရှေ့မှောက်ထွက်ဆိုရာမှာမြန်မာနိုင်ငံဟာနိုင်ငံရေးလောကကလူဟောင်းလူသစ်ကိုယ်စားလှယ်တွေကြားအဆင့်တိုင်းမှာသတိကြီးကြီးထားဆွေးနွေးညှိနှိုင်းရင်းတော်လှန်ရေးမဟုတ်တဲ့ဖြစ်စဉ်တစ်ခုကိုဖျက်ဆီးနေတယ်လို့ပြောဆိုခဲ့ကြပါတယ်။ကဘာပေါ်ကတက်တန်းအရှိကြဆုံးလက်နက်ကင်ပဋိပက္ခတွေထဲမှာတစ်ခုပါဝင်ဖြစ်နေတာစစ်တပ်ကိုအထူးလုံပိုင်ခွင့်အာဏာတွေပေးအပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပ ပွလွဲမှုမရှိတဲ့လူမှုအတိုင်းဝိုင်းမှာဖြည့်ရှင်းလို့မရတဲ့လူမျိုးရေးဘာသာရေးတင်မာမှုတွေပွလင်းလာစားလူမှုအတိုင်းဝိုင်းကြားခေါင်းပုံဖြတ်ချင်ကြတဲ့တာဝန်မဲ့နိုင်ငံရေးအင်အားစုတွေလိုအာဏာရှင်စနစ်ဟောင်းရဲ့စိုးမွေမျိုးစုံကိုလည်းမြန်မာနိုင်ငံအနေနဲ့ဖြည့်ရှင်းနေရဆဲဖြစ်ပါတယ်။လာမယ့်နိုဝင်ဘာလကျရင်အထွေထွေရွေးကောက်ပွဲကျင်းပမှာမို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့လည်းဆိုနိုင်ပါတယ်။အောင်မြင်တဲ့ဒီမိုကရေစီကိုအသွင်ကူးပြောင်းရေးဆိုတာဟာအရက်ဖက်လူ့အဖွဲ့အစည်းတွေတိုင်းရင်းသားအုပ်စုတွေနဲ့အစိုးရကဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်တာအတိုက်ခံနိုင်ငံရေးအင်အားစုတွေနဲ့ယုံကြည်မှုတည်ဆောက်တာအမျိုးသားပြန်လည်တည်မြဲရေးကိုကျင့်သုံးတာအရက်သားအစိုးရထဲမှာစစ်တပ်ရဲ့အခန့်ကဏ္ဍကိုလျှော့ချပြီးလူမှုစိတ်ကြိုက်ခေါင်းဆောင်တွေကိုရွေးချယ်တင်မြှောက်နိုင်စွမ်းရှိလာအောင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာကြားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးမဲ့အစီအမံတွေထပ်မံဖြည့်သွင်းဖို့တွေအပေါ်မှာမူတည်နေပါတယ်။လူမျိုးပေါင်းစုံနေထိုင်ကြတဲ့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးကိုတရားဝင်အသိအမှတ်ပြုထားပြီးလူမျိုးစုတွေနဲ့ပဋိပက္ခတွေဖြစ်ပွားတဲ့ရာဇဝင်တွေလည်းရှိပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားကူညီဖို့လိုအပ်နေတဲ့အခြေအနေတွေဟာလည်းအားနည်းနေဆဲဖြစ်သလိုရိုဟင်ဂျာတွေတိုင်းပြည်ကထွက်ပြေးနေကြရတဲ့အခြေခံအကြောင်းရင်းတွေကိုမြန်မာအစိုးရကဖြည့်ရှင်းဖို့ဟာအရေးကြီးတယ်လို့လည်းအမေရိကန်ပြည်ထောင်စုကဆက်လက်ပြီးအလေးထားပြောဆိုနေပါတယ်။လက်နက်ကင်တိုင်းရင်းသားအုပ်စုတွေနဲ့ဆက်ဆက်ဆွေးနွေးနေတာပါဝင်တိုင်းပြည်မှာနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြည့်ရှင်းဖို့မြန်မာအစိုးရကစတင်ဆောင်ရွက်လာတာတွေလည်းရှိပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမလင်နော့စကီအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်ထွက်ဆိုရမှာတော့သက်ဆိုင်သူတွေကြားမှာကာလကြာရှည်ရင်ဆိုင်နေရတဲ့ကွဲလွဲမှုတွေကိုဖြည့်ရှင်းနိုင်ဖို့အတွက်အားလုံးပါဝင်ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့အဓိပ္ပာယ်ပြည့်ဝတဲ့နိုင်ငံရေးအရာဆွေးနွေးမှုတွေလုပ်နိုင်ဖို့ဟာအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူတကွပူးပေါင်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်အောင်လည်းဆက်လက်အားပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီအချိန်ဟာငြိမ်းချမ်းစွာဒီမိုကရေစီအသွင်ကူးပြောင်းမှုအဖြစ်ဒေတာရင်းကတခြားနိုင်ငံတွေအတွက်နမူနာကောင်းတစ်ခုဖြစ်ပြသနိုင်မဲ့အခွင့်အလမ်းတစ်ခုလည်းဖြစ်ကြောင်းပါရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
ခရချင်းလေးအခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOA အမေရိကန်အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာကိုယ်တော့ကဘာတဲ့ရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးมาဖြစ်ပါတယ်ခင်ဗျာ
မွေးစေဝမောင်ခမုန်းနဲ့ဖန်စီခံထားရတဲ့မြန်မာနိုင်ငံတိခမှာခင်ဗျာမွေးစေဝမောင်ခမုန်းနဲ့ဖန်စီခံထားရတဲ့ပြင်သစ်နိုင်ငံသားအမှုအတွက်အယူခံဝင်တာကိုအင်ဒိုနီးရှားတရားရုံးကပယ်ချလိုက်တဲ့အတွက်အဲ့ဒီဆုံးဖြတ်ချက်ပေါ်နိုင်ငံတကာအတန်းဝိုင်းရဲ့ပြစ်တင်ဝေဖန်မှုတွေနောက်ထပ်ဖြစ်ပေါ်လာမယ့်အလားအလာရှိနေပါတယ်အသက်52နှစ်အရွယ် Search at Louis ကိုလွန်ငင်းချမ်းသာခွင့်ပေးဖို့အတနာခံခဲ့တာကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းညှင်းပယ်ခဲ့တဲ့အတွက်သူ့ရဲ့ရှင်းနေတွေကတရားရုံးမှာအယူခံဝင်နေကြတာဖြစ်ပါတယ်။ဒါပေမဲ့သမရရဲ့ဆုံးဖြတ်ချက်အပေါ်သူတို့အနေနဲ့ပြန်ပြင်ခွင့်မရှိဘူးဆိုပြီးတရားရုံးကတင်းတင်းလာနေမှာဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြတ်မိကြောင်းအက်ဒလဝီရဲ့ရှင်းနေနန်စီယူလီယာနာကပြောကြားလိုက်ပြီးသူတို့အမှုတွေအတွက်သူတို့အနေနဲ့ဥပဒေလမ်းကြောင်းအရတခြားလုံနိုင်တဲ့နည်းလမ်းတွေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ်။အက်ဒလဝီဟာဂျကာတာမြို့ပြည်မှာရှိတဲ့စစ်ဆက်ရုံနီးမှာ2005ခုနှစ်ကဖမ်းဆီးခံရတာဖြစ်ပါတယ်။ရုရှားနိုင်ငံနဲ့စစ်အေးခေတ်ကာလကိုပြန်သွားဖို့အတွက်ဆန္ဒမရှိသလိုပြည်ပခအသည့်တွေထပ်မံဖြစ်ပွားဖို့အတွက်လည်းဆန္ဒမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ဒါပြင်ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်ရန်လုံနေတဲ့ကိစ္စအတွက်တံပြန်မှုအတွက်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာလည်းထိရောက်မှုရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျားဆောင်တပ်ဖွဲ့ဝင်ကိုပြန်လည်လွှဲပြောင်းပေးရတဲ့အတွက်မြန်မာဘက်ကတောင်းဆိုချက်ကိုလက်ရောရမယ်လို့မြန်မာနယ်ဂျားဆောင်တပ်ကပြောကြားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်။အဲဒီတောင်းဆိုချက်ကတော့ကပ်ပလီပင်လယ်ပြင်အတွင်းမြန်မာရေတပ်ကကယ်တင်လိုက်တဲ့လူမောင်ခုခုခံရသူလေးစီးပြေးဒုက္ခသည်955ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်လက်ခံရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်ညာခဲ့တာဖြစ်ပြီးတော့ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကဦးစံမိုးဝေဖြစ်ပါတယ်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် V VOA American အသံမနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.